တော်ရရှိမှာခင်ဗျာအမေရိကန်စင်ကာပူလိုနိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံအစိုးရအများစုဟာအပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးမှုကြုံရတဲ့အခါတိုင်းသမ္မတနဲ့နိုင်ငံအကြီးအကဲတွေကအခင်းဖြစ်ပေါ်တဲ့နေရာကိုချက်ချင်းဆိုသလိုကိုယ်တိုင်တွားရောက်ကြည့်ရှုတာမိသားစုကိုဝန်ထဲကြောင်အတိပေးနှစ်သိမ့်အားပေးတာနောက်နောက်ဒီလိုအဖြစ်ဆိုးမျိုးမကြုံရအောင်ဘာတွေတာဝန်ယူလှုပ်ဆောင်ပေးသွားနိုင်မလဲဆိုတာကိုကတိပြုပြောဆိုတာတွေဟာမဖြစ်မနေလှုပ်လှေရှိတဲ့တာဝန်ဝတ္တရားတစ်ခုလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ဒီကနေ့ဆိုရင်တင်းမောမောက်တာ9ရက်ရှိသွားပြီဖြစ်ပေမဲ့အခုဒီသမရကလည်းလူလုံးထွက်မပြသေးသလိုဘာဝန်ထဲကြောင်မှလည်းထုတ်မပြောဘာတာဝန်ယူမှုမှလည်းမရှိသေးတဲ့အတွက်ပြည်သူတင်မြှောက်တဲ့အစိုးရဆိုတာဟုတ်ရဲ့လားဆိုပြီးမေးခွန်းထုတ်နေကြပါတယ်အစိုးရအနေနဲ့မဲပေးလိုက်တဲ့ပြည်သူတွေမျက်နှာကိုပြန်ကြည့်တင်နေဆိုပြီးမျှော်လင့်နေကြတဲ့ပြည်သူတွေကအင်တာနက်လူမှုကွန်ရက်တွေမှာရောရက်ွက်แท้တွေမှာပါဝေဖန်နေကြတာဖြစ်တယ်လို့ရန်ကုန်မြို့ကသတင်းစာဆရာမတူဦးဖြစ်သူမတ်ရွှေမုံကပြောပါတယ
်အခုဒီရှင်းလင်းမြစ်ထဲမှာဖြစ်သွားတဲ့အကိစ္စဆိုလို့ရှိရင်လေဒီဆရာမတွေရောတခြားပြည်သူတွေရောအများကြီးနှိမ့်ယုတ်သွားတဲ့ပုံမှာနိုင်ငံတော်အနေနဲ့ပေါ့နော်ဒီနိုင်ငံတော်သမရယုံဆိုရင်ထုတ်ပြန်ကြက်တွေပါထုတ်တာလည်းမတွေ့ဘူးရှင်နောက်ပြီးတော့ချစ်တဲ့ဝင်ဝင်ပေါ့နော်လှုပ်ဆောင်နေရဆိုတာကဒီတက်နဲ့ရက်ဖက်ဖွဲ့စည်းတွေပေါင်းစည်းပြီးသွားလှုပ်နေတာတော့တွေ့တယ်ဒါပေမဲ့အဲ့ဒီပုံမှာပြည်သူတွေအကုန်လုံးကဒါဒီအခုလက်ရှိအစိုးရကိုမဲပေးခဲ့တာဆိုတော့ပေါ့ဒီအစိုးရအနေနဲ့တာဝန်ရှိတဲ့သူတွေပြည်ပြည်စီစီနဲ့ဝန်ထဲကြောင်ပေါ့နော်ကိုယ်နိုင်ငံမှာယာနဲ့ချီပြီးခုလိုမျိုးဆုံးရှုံးသွားတာလေသူတို့အသက်တွေရဲ့နောက်မှာဘဝတွေအိုးအိမ်တွေအများကြီးပျက်စီးခဲ့ရမိသားစုတွေဒုက္ခရောက်ခဲ့ဒါတွေနဲ့ပတ်သက်ပြီးတော့ပြည်သူတွေကတကယ်လို့မျိုးဒီနိုင်ငံတော်အစိုးရဘာညာတာဝန်ရှိတဲ့လူတွေကိုထက်ထဲဝင်လှုပ်ဆဲခြင်းနေကြတာဒါပေမဲ့အဲ့ဒီပုံမှာအင်းနဲ့အားရကဒီရက်ဖက်နဲ့တက်ဖက်ကလုံနေရပဲတွေ့တယ်လူတွေအများစုပြောကြတာဆိုပေါ့နော်တမရရဲ့ဝန်ထဲအကြောင်းဆိုလို့ရှိရင်ခြားနိုင်ငံတွေမှာရှိတယ်ဒီမြန်မာပြည်မှာဆိုမရှိဘူးပေါ့နော်အဲ့လိုမျိုးသူတို့မဲပေးလိုက်တဲ့အစိုးရအပေါ်မှာသူတို့တွေဝေဖန်နေတဲ့သူလိုသူလိုတွေကဆိုရှယ်မီဒီယာတွေမှာလည်းပေါ်ထွက်လာတယ်အရက်ဖက်ဒီလိုရက်ွက်တဲ့တရားစားလူတွေကအရန်ချင်းတွင်းမြင့်နဲ့ပတ်သက်တဲ့ကိစ္စဆိုလူတွေက update ကိုအရန်ကိုစိတ်ဝင်စားနေကြတယ်ဘလို့ကူညီမလဲဘလို့ပြင်မလဲပေါ့နော်အဲ့လိုမျိုးတွေအခါကျတော့ဒီအစိုးရဘက်ကထုတ်ပြန်ချက်တွေလည်းဘာမှမရှိဘူးတဲ့ဝင်လည်းတေချာဘာမှမလုပ်ဘူ
းချင်းတွင်းမြင့်တင်မောမှတ်မှုမှာဒီကနေ့အထိတော့ဂျာမနီတန်ယုံကပဲဝန်ထဲကြောင်ကြီးညာချက်ထွက်ပေါ်လာတာရှိပါတယ်ဒီကနေ့အထိ10ယူရရှိတဲ့အလောင်း80ကျော်ရှိပြီးဆရာမကအသေးအပြောက်အယောက်30ကျော်လောက်ရှိလိမ့်မယ်လို့ကယ်ဆယ်ရေးလှုပ်ဆောင်နေသူတူကပြောပါတယ
်။ဆရာမကဟိုပျောက်ဆုံးခင်းက33လောက်ရှိတယ်လို့ပြောတယ်ဗျာ။ကျွန်တော်ရှိမှကိုဟို upper number 4မှာအခန်းလေးမှာလိုက်သွားတဲ့ဆရာမက9ယောက်က4ယောက်တည်တာပေါ့ဗျာ။တစ်လောင်းပျောက်တယ်နောက်တစ်လောင်း1ယောက်ကရှင်တယ်ပေါ့။ဆရာသမားတွေကဒီသတင်းချုပ်တောင်းပိတ်ရက်ကိုကိုဒေတာကိုပြန်လာတဲ့ဆရာသမားတွေများပါတယ်ဗျာ။ဥမာဟိုပုံမင်းတို့ကိုရမောင်ကားတို့အဲ့လိုမျိုးတွေမှာကြာနေတဲ့ဥပမာမြောင်ဝတောင်းပြာမတွေကျတော့မောဝရတောင်းပြာမတွေအဲ့အဲ့လိုမျိုးတွေပြသူတင်းကျောင်းတောင်းပြည့်ကိုပြုတ်ပြသားကိုပြန်လာတဲ့အချိန်မှာအဲ့ဆက်လီမောက်တာပဲ
ချင်းနှင်းမြစ်ဆက်လီမောက်မှုတရေဟာမြန်မာနိုင်ငံတဝှမ်းလုံးကပြည်သူတွေအသိကျင်ဆုံးသတင်းဖြစ်နေတယ်လို့အစိုးရအနေနဲ့နောက်နောက်အနာဂတ်မှာပြည်သူတွေရဲ့ဘေးကင်းလုံခြုံမှုအတွက်ဘလို့အစီအစဉ်တွေချမှတ်ရေးဆွဲပြီးတာဝန်ယူလှုပ်ဆောင်ပေးသွားမလဲဆိုတာကိုပါသိကျင်နေကြတာပါအထူးသဖြင့်အသက်ပေးသွားတဲ့ပညာရေးဝန်ထမ်းကျောင်းဆရာဆရာမတွေအတွက်ကျေနပ်အောင်အစိုးရကဘလောက်ထိတာဝန်ယူပေးမလဲဆိုတာကိုလည်းတိတိကျကျသိကျင်နေကြပါတယ်။ပြည်သူတွေရဲ့တည်ရေးရှင်ကိစ္စတွေမှာပွင့်လင်းမြင်သာမှုရှိဖို့အပိုင်းဝင်နောက်နောက်အခုလိုလမ်းပန်းဆက်သွယ်ရေးတွားလာရခက်ခဲတဲ့ဒေသအသီးသီးမှာတာဝန်ထမ်းဆောင်နေကြတဲ့ကျောင်းဆရာဆရာမတွေကိုအစိုးရကဘလောက်ထိလုံခြုံမှုပေးနိုင်မလဲဆိုတာကိုလည်းပြည်သူတွေကိုပွန့်ပွန့်လင်းလင်းချပြဖို့အစိုးရမှတာဝန်ရှိနေပါတယ်။